နှစ်ထောင်တခုနှစ်စက်တမလ17ရက်နေ့ကအမေရိကန်ပြည်ထောင်စုမှအထက်ကခံခဲ့ရတဲ့နဲ့ပတ်သက်ပြီးဆော်ဒီအာရေဗျနိုင်ငံကိုတရားစွဲဖို့အတွက်ခွင့်ပြုတဲ့ဥပဒေမူကြမ်းကိုသမ္မတဘရန်အိုဘားမားကဗီတိုအာဏာသုံးပြီးပယ်ချခဲ့တာကိုအမေရိကန်ကွန်ဂရက်စ်လက်တော်ကလက်မခံကြောင်းမဲပေးဆုံးဖြတ်ခဲ့ကြပါတယ်။ဒါကအထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးကသမ္မတအိုဘားမားရဲ့ဗီတိုအာဏာကိုပထမဆုံးချိန်ဖြစ်တဲ့တခဲနဲ့ပယ်ဖြတ်လိုက်တာဖြစ်ပါတယ်။အထက်လွှတ်တော်မှာထောက်ခံမဲ69မဲကန့်ကွက်မဲ1မဲနဲ့ဒီမိုကရက်တစ်ပါတီလူနည်းစုခေါင်းဆောင်နေဗာဒါပြည်နယ်မှာဟယ်ရီရစ်တဦးတည်းသာသမ္မတဘက်ကယက်တီခဲ့တာပါ။အောက်လွှတ်တော်မှာတော့ထောက်ခံမဲ348မဲကန့်ကွက်မဲ89မဲနဲ့ပယ်ဖြတ်ခဲ့ပါတယ်။ဒီအတွက်ရလဒ်ကတော့တန်ထောက်တစ်ခုနဲ့စက်တမလ17ရက်အကြမ်းဖက်တိုက်ခိုက်ခံရမှုမှာတည်ဆောင်းခဲ့သူရဲ့မိသားစုဝင်တွေအတွက်အဓိကအောင်ပွဲဖြစ်ပါတယ်။သူတို့ဟာဆော်ဒီအာရေဗျရဲ့သူပြစ်ဒဏ်တွေကနေတရားဝင်ခွင့်ညနေတာအတွက်တရားမျှတမှုရနိုင်မှုအမေရိကန်တရားရုံးတွေမှာစူးစမ်းနေပေမဲ့အခုချိန်ထိမအောင်မြင်နိုင်နေဖြစ်နေကြတာပါ။အခုလိုတရားဆက်ဆွနိုင်ခွင့်ပေးဖို့အတွက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာမှောင်ရဲမှုတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတဘရန်အိုဘားမားကပြောပါတယ်။သူအစိုးရအဖွဲ့ဟာ 9/11 အကြမ်းဖက်မှုခံခဲ့ရတဲ့အတွက်တည်ဆောင်းခဲ့ရသူရဲ့မိသားစုဝင်တွေအတွက်ရန်ပုံငွေစုဆောင်းပေးထားတယ်လို့လည်းပြောပါတယ်။